ွေတရီကန်ဒေတာမဲကောင်မြစ်မှာစက်တင်ဘာလ2ရက်နေ့တနင်္လာနေ့နေ့လယ်3နာရီခွဲဝင်းကျင်လောက်ကမြမလုံသား40ကျော်တင်ဆောင်လာတဲ့ဆက်လီနှစ်စင်းတိမ့်မောက်ခဲ့တယ်လို့တွေ့ရှိသူတွေက VOE ကိုပြောပြပါဗါတယ်။အဲ့ဒီတိမ့်မောက်ခဲ့တဲ့အထဲမှာတော့10ဦးဝင်းကျင်ကိုပဲကယ်ဆယ်နိုင်ခဲ့ပြီးတော့ကျန်တဲ့အယောက်30ကျော်ကတော့ပျောက်ဆုံးနေသေးပဲလို့ပြောပါတယ
်။လေကဆက်ရပြီးမောက်တယ်လို့ပြောနှစ်စီးဆိုတော့လူတော်တော်များတယ်။တက်ရှင်လည်းကယ်တင်နေတာ10ယောက်ပဲတွေ့ရလို့ပြောပါဗျ။သူကတော့နှစ်စီးပေါင်းဆို40ကျော်ပဲပြောတာပဲ10ယောက်ပဲကယ်လူပေါ်မှာရောက်လာကျန်တဲ့လူတော်တော်များများပျောက်နေတဲ့လူများတည်တဲ့လူများပဲသူတို့တွေ့ရှိတဲ့လူထားတော့မြို့ပြင်တောင်ချီဆေးရုံမှာလို့ပြောရပြတောင်ချီဆေးရုံမှာပဲထားလို့ပြော
ဒါကတော့လာအိုမှာရောက်ရှိနေတဲ့မြန်မာလူသားတူ VOA ကိုပြောပြပေးခဲ့တာပါအခုပျောက်ဆုံးနေတဲ့အထက်မှာသူ့တငယ်ချင်းလည်းပါဝင်ပါတယ်အခုချိန်ထိအခြေအနေဘာကိုမှအတိအကျမသိရသေးဘူးလို့ဆက်ပြောပြပါတယ်
ကိုချင်းကြီးကတော့တိကျတော့မသိသေးဘူးကျွန်တော်တို့တငယ်ချင်းတွေရောပျောက်တာလဲဒေသလားရှင်သလားမသိဘူးဆေးရုံနဲ့တော့မချိနိုင်တော့အဲဒါဆေးရုံဆောက်ကြည့်ရမယ့်ပုံစံဖြစ်လာအတိကျတော့သတင်းမထွက်လာသေးဘူးဝါနေတရပဲသူလည်းဝါလူမျိုးပဲအကုန်လုံးပြန်လာဝါအကြီးပဲလီဘိုပါတာလဲဝါအများဆုံးပဲ
ဆက်လီစီလာသူအများစုကတော့ဝါလူမျိုးတွေဖြစ်တယ်လို့နောက်ထပ်မြန်မာလူသားတူကလည်းပြောပြပါဗျာ
ဟုတ်တယ်ဗျာနှစ်စီးမောက်တာဝါလူမျိုးတွေများတယ်ဗျာသူအစစ်မှုထမ်းရမှာမလို့ပြန်ခေါ်တဲ့လူတွေပြန်ပို့တာဗျာ
ဆက်လီတိတ်မောက်ပြီးတော့ပျောက်ဆုံးသွားတဲ့သူတွေကိုလာအိုဘက်ကတာဝန်ရှိတဲ့သူတွေဆက်ပြီးတော့ရှာဖွေနေတယ်လို့သိရပါတယ်ဆက်လီမောက်တဲ့အချိန်မှာတော့မျက်မြင်တွေ့တဲ့သူတွေနဲ့ပျောက်ဆုံးသွားသူတွေရဲ့နှီးဆက်သူတွေကနေတဆင့်ပြောပြချက်အရာပဲသတင်းကဖော်ပြနေပါတယ်ကယ်ဆယ်နိုင်တဲ့အရေးအတွက်နဲ့ပျောက်ဆုံးသူစီးရင်ကိုတော့ VOE မြန်မာပိုင်းအနေနဲ့ဆက်ပြီးတော့စုံစမ်းနေဆဲဖြစ်ပါတယ်ရှင်